ဤကနေ့သူတော်ဟောရာကောဇာတက္ကရေ1382ခုသာသနာတော်တက္ကရေ1553ခုဝါကောင်လက်ပြကျော်တရင်နေ့6ရက်7လ2900နေ့ဘုရင်တို့အိန္ဒြေဘုရားဝင်တွင်၌ရှင်နာကရဓမ္မပိမာန်တော်အတွင်၌ရှင်ကျင်းပအပ်သောအထူးအလုပ်ပေတရားပွဲဟောဒီအထူးလုပ်ပေတရားပွဲအတွက်သဗ္ဗဒါနဓမ္မဒါနဇိနာတိဆိုသည့်အလံအားလျော်စွာအလူတကားအလူထဲမှတရားအလှသည့်မြတ်ဆုံးလို့မြတ်စွာဘုရားမိန်တော်မူခြင်းကြောင့်ဓမ္မဒါနအလူရှင်မြင်မိသားစုဖြစ်ကြတဲ့တရားယူမောင်ကြီးဖခင်ကြီးတရားယူမောင်ကြီးကိုဥထိပ်ပန်းသခင်ငွေကြီးတုံးနဲ့မိသားစုလေဝရဏကြောင့်ဝေမိသားစုများမှလှူဒါန်းအပ်သောရှင်ဓမ္မဒါနအလူဖြစ်ပါဒါကြောင့်မလို့သူတန်းတဲ့ကုသိုလ်ပိုင်ရှင်တွေဓမ္မဒါနတနည်းအားဖြင့်အမတ္တဒါနအဲ့ဒီအမတ္တဒါနကုသိုလ်ကောင်းမှုကြီးကိုဆင်ရမှာမှရှိကြလို့ဘောမြတ်စွာသန္တရာကဖြည့်ခြင်းလာဘူးတဲ့ကုသိုလ်ကောင်းမှုလေးတွေရှိခဲ့ကြလို့ဒီနေ့တရားဟောတရားနာစုံစည်းခွင့်ရကြပါလေ။ဟောဒီအင်းတော်ရဘုရားဝင်ထဲမှာဘုရင်များအတွက်ပထမအကြိမ်တရားပွဲလူခံခွင့်ရပါတယ်။ဒီခုလိုရောက်ရှိလာကြကုန်သောသန္တရာရှိတော်မျိုးတော်များရဲ့နှလုံးသားထဲမှာဓမ္မအတိလေးတိရရှိနိုင်ပါစေလို့ဘုန်းကြီးတို့ရည်ရွယ်ပြီးတော့ဒီနေ့တရားဓမ္မများအားဘုန်းကြီးတို့ကျေးဇူးပြုပေးမဲ့တရားတော်များကတံပိုးရှိ၍တံပိုးသိပါစေဆိုတဲ့တရားတော်မြတ်ကိုဟောကြားပေးมาဖြစ်ပါတယ်။ပါတယ်လေ။တံပိုးရှိ၍တံပိုးသိပါစေတရားမဟောကြားသေးမီတရားမနာကြားသေးမီမေတ္တာကမထံစီဖြံ၍ဗုဒ္ဓနှုတ်တိပွားများကြမယ်။မိမိတို့ရှင်မောင်မသရင်တုံနေတော်မူစံပေတော်မူနေတဲ့မြတ်စွာဘုရားရှင်ရဲ့ဘုံတော်ပေါ်မှာအာယုညွတ်ကိုင်းပြီးတော့ဘုရင်တို့ကဂုံတော်လေးရပ်ပတ်တဲ့ကာမတရားဓမ္မများထတုထမ်းများကုသိုလ်ရကြစေဖို့ကာယကမနောကံဖြင့်တရားဓမ္မများကအာယုညွတ်ကိုင်းဘုရင်များကဝစီကံမနောကံဖြင့်အာယုညွတ်ကိုင်းပါမယ်တလောကလုံအောင်မေတ္တာလွှမ်းခြုံကြမယ်လုံနဲ့ပြန်မှာသတ္တဝါချမ်းသာကိုစိတ်မြဲကြပါစေအန္တရာယ်ကင်းသေးတွေရှင်လည်းငင်းချမ်းသာကြပါစေ31ရွာသတ္တဝါချမ်းသာကိုစိတ်မြဲကြပါစေအန္တရာယ်ကင်းသေးတွေရှင်လည်းငင်းချမ်းသာကြပါစေ ဘုရားမြတ်စွာ သာသနာ ရောင်းဝါနေတို့လင်းပါစေ ဘုရားမြတ်စွာ သာသနာ ရောင်းဝါနေထက်လင်းပါစေယဟန်တံဃာအလုံးမှာသာသနာတော်မြတ်ကြီးဆောင်ပါစေယဟန်တံဃာအလုံးမှာသာသနာတော်မြတ်ကြီးဆောင်ပါစေသာသနာလာမင်းရခပင်အလင်းကပါတိပါစေ အလင်းရောင်ကိုလက်ခံကြိုကြည်ညိုလေးမြတ်ကြပါသည်သဗ္ဗဉ္စံသဗ္ဗဉ္စံနိဗ္ဗာန်ံသံမြန်နိုင်ကြပါကုန်စေသဗ္ဗဉ္စံသဗ္ဗဉ္စံနိဗ္ဗာန်ံသံမြန်နိုင်ကြပါကုန်စေနမောတိမာရဏရဏနမောတိဒိဋ္ဌိသူရဏနမောတိသန္တိသူကရာနမောတိတရဏံကရာမာရဏရဏဒေဝဗုဒ္ဓမံကိလေသမံခန္ဓာမံမြေစုမံအဘိသင်္ကာရမံဟုဆိုအပ်သောမံငါးဤမောရှုပဲဖြစ်စီတော်မူခဲ့ပါသောမြတ်စွာဘုရားဧရှင်တော်မြတ်ဗျာမြာမာကံဗျာတပိတော်တို့သည်နမောရှိကိုကြပါတော်သည်မြတ်စွာဘုရားဒိဋ္ဌိဒုရဏသက္ကာယဒိဋ္ဌိဩစိဒဒိဋ္ဌိသက္ကာယဒိဋ္ဌိစရှိသော62ပါးသောဒိဋ္ဌိတို့ကိုညွန်ပြတော်မူခဲ့ပါသောမြတ်စွာဘုရားဧရှင်တော်မြတ်ဗျာမြာမာက62ပါးသောဒိဋ္ဌိတို့ကိုပယ်စွန့်လိုကြကုန်သောဘုရားတပည့်တော်တို့သည်နမောရှိကိုကြပါတော်သည်မြတ်စွာဘုရားတန်တိဒုက္ခရာငြိမ့်တနိဗ္ဗာန်ကိုညွန်ပြတော်မူခဲ့သောမြတ်စွာဘုရားတန်တိဒုက္ခရာ1500ကိလေသာဗုဒ္ဓအလောင်းတတ်တို့ချုပ်ငြိမ့်ယုတ်သိမ့်သောနိဗ္ဗာန်ကိုညွန်ပြတော်မူခဲ့သောမြတ်စွာဘုရားတေရှင်တော်မြတ်ဗျာမြာမာကံ1500ကိလေသာဗုဒ္ဓအလောင်းတတ်တို့ကိုပယ်စွန့်လိုကြကုန်သောဘုရားတပည့်တော်တို့သည်နမောရှိကိုကြပါတော်သည်မြတ်စွာဘုရားသရဏံဂရကိုကိုယ်ရာစမန်တရားတို့ကိုညွန်ပြတော်မူခဲ့သောမြတ်စွာဘုရားသရဏံဂရဘုရားစေဘုရားမံတရားစေတရားမံသံဃာစေသံဃာမံတို့ကိုကိုယ်ကိုယ်ကြရဲ့လို့ကိုယ်ကိုယ်ရာစမန်တရားတို့ကိုညွန်ပြတော်မူခဲ့သောမြတ်စွာဘုရားဧရှင်တော်မြတ်ဗျာမြာမကံကိုကိုယ်ရာသမန်တရားတော်ကိုလိုလားကြကုန်သောသာတော်သမီးတော်ဘုရားဝဲတော်တို့သည်နမောဘုရားကုံတော်အောင်မြင်မြော်၍ယောသိမြတ်တို့မညော်ကြွ၍ရှိခိုးခြင်းသည်အတုဘဝတုစင်တဲ့မသွေဖြစ်ပါသည်တတိမြတ်စွာဘုရားဖေယအလုံးသောသူတော်ကောင်းများကိုယ်စိတ်နဲ့ပြန်ကြမ်းမှချမ်းသာစွာဖြင့်ချမ်းသာသောအရိယာပုဂ္ဂိုလ်ယူပြီးတော့သစ္စာတရားလေးဤမြတ်ဗုဒ္ဓရှင်တော်မြတ်ဘုရားရှင်ဟောမိန်တော်မူခဲ့တဲ့တရားအသီးလေးဒီကိုမိမိနှလုံးသားဒီဟူသောဉာဏ်ဖြင့်ရှင်းချင်းလို့တရားနာခြင်းတရားနှလုံးသွင်းခြင်းကုသိုလ်အာရုံတို့ဖြင့်ရရှိတဲ့အချိန်လေးတွေကိုအသုံးပြုကြမှာဖြစ်ပါတယ်တရားနာတယ်ဆိုတာကမိမိရဲ့စိတ်မှာမာရင်တော့အာရုံလေးကိုပယ်စွန့်လို့မှန်ကန်သောမဂ်ကင်လမ်းမဘောကိုရောက်ဖို့တနည်းအားဖြင့်32ဘုံဒီဟူသောဘယ်ဥကရေးရင်းမှနိဗ္ဗာန်ဒီဟူသောကြီးကုံပေါ်ထက်ကိုရောက်စေနိုင်ဖို့နံပါတ်တဲ့တရားအသီးလေးဒီကိုနာယူရပါတယ်တရားနာမှန်ဖို့ဒီအလွန်အရေးကြီးပါတယ်တရားဓမ္မတို့နော်ဘာမှန်ဖို့လိုပါလိတရားနာမှန်ဖို့လိုအပ်ပါတယ်တရားကိုနားထောင်တတ်ဖို့အရေးကြီးပါတရားကနှစ်မျိုးရှိတယ်ကံတရားရဲ့ဉာဏ်တရားရဲ့လို့နှစ်မျိုးရှိပါကံအကြောင်းနဲ့ပတ်သက်ပြီးလူပြေလူဘကြီးပါယုံချမ်းသာဘုံသူချမ်းသာနဲ့ချမ်းသာပြမချမ်းသာဆိုတဲ့ လောကီချမ်းသာခြင်းသဘောလေးကိုရည်ဝဲပြီးတော့သန္တရာချမ်းသာဖို့အတွက်ရည်ဝဲပြီးတော့ဟောတဲ့ကံလန်းစဉ်ကိုညွန်ပြတော့လမ်းကတလမ်းလူ့ဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာပြမဘဝပြမချမ်းသာဆိုတဲ့လောကချမ်းသာဆိုတဲ့သန္တရာအိုနာသည်ချမ်းသာခြင်းသဘောကိုမရည်ဝဲဘဲနဲ့လူချမ်းသာနတ်ချမ်းသာပြမချမ်းသာတို့နဲ့နှိုင်းဆလို့မရတော့မဲ့ချမ်းသာဖို့ချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့အဲ့ဒီချမ်းသာခြင်းအစက်မှတရားကိုညွန်ပြီးတော့ရည်ဝဲပြီးတော့ဟောတဲ့တရားကတစ်မျိုးအဲ့တော့ဘုန်းကြီးတို့တရားဓမ္မများကိုဘုန်းကြီးတို့ကတော့လူချမ်းသာနတ်ချမ်းသာနဲ့ပတ်သက်ပြီးတော့ဟောပေးစီရာမလူအပ်ဘူးလို့ထင်ပါတယ်ဘာဖြစ်လို့လဲလို့မေးတော့အဲ့ဒီကံလန်းစဉ်တန်တာလောကတစ်ချောင်းလုံးမှာကံလန်းမှာပေါ့၆လန်းပြီးလာခဲ့တဲ့တွေ့တာကြောင့်မွေးလိုက်သေးလိုက်မွေးလိုက်သေးလိုက်ကြည်စမ်းပါဦးခန္ဓာကြီးဟာဖျားဆူဆူနဲ့လွင်အိုနာတိဒုက္ခတိရပြီးတော့ဟုတ်ကဲ့ပေါင်းလေးရည်တွဲလို့မကုန်နာခဲ့ပေါင်းရည်တွဲလို့မကုန်သေးခဲ့ပေါင်းလေးကရည်တွဲလို့မကုန်အခုရရှိတဲ့ခန္ဓာရပြန်တော့ဥရမယ်ခန္ဓာကြီးရရှိထားပြန်ပြီမြန်မာကြခင်မှာယောဂဝိနာဖြစ်ရအောင်မယ်ခန္ဓာရရှိထားပြန်ပြီမြန်မာကြခင်တိုင်းမှာဘင်းလျင်ချက်ပါတဲ့ကျင်းနာပါတဲ့တွဲတာပါတဲ့မျက်နှိုးပါတဲ့လို့ဆိုသားသမီးသားတို့ညီကိုမောင်နှမတွေခွဲခွာပြီးတော့တည်ခြင်းတရားကိုရင်ဆိုင်ရအောင်မယ်လို့ဆိုရင်ဘုန်းကြီးတို့တရားဓမ္မပေါင်းသူတော်ကောင်းတို့၆လန်းလာခဲ့တဲ့ဟောဒီကံတန္တရာကြီးဟာကြောက်စရာလားကြောက်စရာကြီးလားကြောက်စရာကြီးပါကံစီအမိပကံစီအမိကံစီဖဆိုပြီးကံကိုအားကိုးပြီးလာခဲ့ရတဲ့ဘုန်းကြီးတို့တရားဓမ္မများဟာရရှိတဲ့ကံအကျိုးပေးလေးတွေကတော့သုက္ကရိဘဝတော့ဟုတ်ပါတယ်သုက္ကရိဘဝပဲညာတော်လဲဘဝဟာခိုင်မြဲတဲ့ဘဝဟုတ်ကောဟုတ်ရဲ့လားမခိုင်မြဲတဲ့ဘဝတနည်းနည်းမှရင်လဲရမှာပါအဲ့ဒီတော့လောကအလယ်မှာသောကတဲ့ဖြစ်ပြီးတော့31ဘုံ6လမ်းပြီးလာလိုက်တာကြည်စမ်းပါဦးတို့6လမ်းနဲ့လမ်းပြီးဆုံးမလားတရားဓမ္မတို့မဆုံးနဲ့ကယုတ်ပြည်မှာကင်း6တလို့တန်ត្រာလမ်းကြီးရခန္ဓာလူခန္ဓာရလိုက်သေးလိုက်မွေးလိုက်သေးလိုက်နှခန္ဓာရမွေးသေးပြမခန္ဓာရမွေးသေးအဲဒါလို့မွေးလိုက်သေးလိုက်မွေးလိုက်သေးလိုက်နဲ့တည်လာခဲ့တဲ့ဘဝလေးဒီဟာအနေလားအများကြီးလားအမေခွဲဖေးခွဲညီကောင်မောင်နှမဇနီးမယသမီးသားခွဲခွာပြီးမိရေပေါင်းကြီးငယ်ကြပြီးတော့ငိုကြွေးခဲ့တဲ့မိဤဒီကအနေလားအများကြီးလားဘာလို့ဒီလိုများတို့စိတ်ကြုံခဲ့ရပါလိမ့်မလဲလို့မီးတော့ခန္ဓာကိုယ်ထဲမှာဗာတရားတွေမသိရလို့သစ္စာတရားတွေသစ္စာတရားတွေနှလုံးသားထဲမှာသိအောင်မကြိုးစားမိထူးခြားတဲ့ဓမ္မဆိုတဲ့အတိတုညာတို့နှလုံးသားထဲမှာသိအောင်မကြိုးစားမိတဲ့တွေ့တာကြောင့်ဒီဘုန်းကြီးရောတို့တရားနာရင်းကြတဲ့တို့ဆွေတော်မျိုးတော်များရောကဲဒုက္ခပေါင်းကြီးငယ်ထမ်းပြီးမหนีခဲ့ရဘူးလားအဲ့ဒါဘယ်လန်းတဲ့အချိန်ကုန်ခဲ့ပါလိကံလန်းတဲ့ပါဘယ်လန်းတဲ့ဒီတော့မြတ်စွာဘုရားရှင်ကကံအကျိုးပေးမှန်တယ်များတရား31ဘုံလို့မပြောဘူးလားကံကအကျိုးပေးတာကဘယ်တဲ့31ဘုံကံတရားရဲ့လမ်းစဉ်ကသဗ္ဗိတ္တကာမတ္တကကာမယောနိကာမပိဏုသုတလုကံဒီမိကံသာဘကံဒီအာကိုရာကံဤမိကိုရာဆိုတော့ဟုတ်ပါပြီတဲ့ကံကိုဤဘုန်းကြီးတို့ရောတရားဓမ္မဒီအာကိုလာလိုက်တာသူကကံပို့တာကလူဘဝနတ်ဘဝပြမဘဝကဲတခြားပေးတာလားခန္ဓာကိုအကျိုးပေးတယ်လားအကျိုးပေးလိုက်တာနော်ခန္ဓာကိုအကျိုးပေးတော့ဒီခန္ဓာကိုကြီးဟာသိုးတယ်လားကောင်းတယ်လားကိုခန္ဓာကိုကြီးကြည့်လိုက်ပါနည်းနည်းလေးတရားလေးနာပါများလာပြီတရားလေးထိုင်ပါများလာပြီဆိုရင်ခန္ဓာကိုကြီးကငြိမ်ငြိမ်လေးပေးလာတယ်လားဖောက်ပြန်လာတာလားခန္ဓာကတရားပြပြီလေအေးတရားနာနေကြတဲ့ မိတ်ဆွေကြီးမင်းခန္ဓာရှိသမ်းပါဦးကမင်းကကိုကိုကိုချမ်းသာလဲထင်ခဲ့တယ်ဟဲ့မင်းခန္ဓာမချမ်းသာဘူးလीဟောက်ပြန်နေတယ်ဒီမှာညောင်းညာတိုက်ခဲပူတာအေးတာတောင်းတာတင်းတာကြိုက်တာခဲတာမြောင်များစွာပြည်နေတဲ့မင်းခန္ဓာဆိုရရှိထားတာပါအဆိုးခန္ဓာပါကွာအဆိုးခန္ဓာဒီမှာကြီးဒုက္ခသစ္စာပဲလို့ဘသူကပြောနေတယ်လူတူတယောက်ကလာပြောတာလားခန္ဓာကပြောတာလားခန္ဓာကပြောတဲ့သဘောလေးကိုညံလေးနဲ့ကလုကလုကလုလှမ်းပြီးတော့ကြည့်မယ်ဆိုရင်အရှုခန္ဓာအကြည့်ခန္ဓာတရားမှန်တရားတွေရဒုက္ခလို့ပြောနေသလားဒုက္ခလို့ပြောနေသလားဩစင်ရလိုက်တာစင်ရခြင်းအမှန်တရားဗာတရားတဲ့သစ္စာဘုရားကခန္ဓာကိုယ်ကြီးကဗာတရားလို့ပြောခဲ့တယ်ဘုရားကိုယ်လည်းပြမကုတ်ဆရာတော်ဘုရားကြီးကလည်းဟိနင်းတို့ခန္ဓာမင်းတို့ပြန်ကြည့်ကွာခန္ဓာကြီးဗာသစ္စာလို့ပြောခဲ့သူတစ်ပါးကပြောတာလားခန္ဓာကပြောတာခန္ဓာကပြောတယ်ဟုတ်ดิစင်းရည်တဲ့သဘောလေးကိုစင်းရတဲ့အချိန်ညံလေးနဲ့အကဲကကြည့်မယ်ဆိုရင်ဘုန်းကြီးတို့တရားဓမ္မပြီးအမှားပြောက်ပြီးတော့အမှန်ရောက်တော့မှာပေါ့ဘာပြောက်ပြီးတော့ဘာရောက်လာမယ်အမှန်ရောက်လာမယ်ဒါဆိုရင်အမှားပြောက်ဖို့အတွက်ဘုန်းကြီးတို့ရောတရားဓမ္မများကခန္ဓာကိုယ်ကိုဘာနဲ့စောင့်ကြည့်ရမလဲသူတို့ကခန္ဓာကိုကြည့်ရမှာလားကိုယ်ခန္ဓာကိုကြည့်ရမှာလားကိုယ်ခန္ဓာကိုယ်ထဲမှာတကယ်ရှိတဲ့တရားလေးကိုတရားအသိလေးနဲ့ကပ်ကပ်ပြီးတော့ကြည့်မှသာလျှင်ဩခန္ဓာကြီးတကယ်စင်းရဲနေတာကိုတကယ်မကောင်းပါလားမြတ်စွာဘုရားရှင်ကတပ္ပိသင်္ခါရအနိစ္စတပ္ပိသင်္ခါရဒုက္ခတပ္ပိဓမ္မာအနတ္တလို့ဟောတော့မြတ်စွာဘုရားခန္ဓာအနိစ္စတယ်ခန္ဓာမမြဲဘူးခန္ဓာစင်းရဲနေတယ်ခန္ဓာကကိုယ်ပိုင်ကွက်တာမရှိဘူးလို့ဘုရားပြောတဲ့အတိုင်းခန္ဓာကိုဖျားပြောတဲ့အသည့်လေးကိုယူပြီးတော့ကဲခန္ဓာကိုထောက်လို့ထောက်လို့ကြည်တိုင်းကြည်တိုင်းမှာမြဲတဲ့အချင်းရှိမရှိချမ်းသာတဲ့အချင်းရှိမရှိကိုယ်ပိုင်တဲ့အချင်းရှိမရှိဘသူကပြောနေမယ်တရားပြောက်ဘယ်မှာရှာရတယ်တရားရှာဘယ်မှာတွေ့တယ်ဒါကြောင့်မို့လို့ဒီလိုခန္ဓာအကြောင်းကိုကောင်းကောင်းသိဖို့ဘုန်းကြီးတို့တရားဓမ္မလေးဟောဒီဘဝလေးကိုအလှဆင်ပေးရမယ်တရားတရားတို့ဖြင့်အလှဆင်ပေးရမယ်တရားဒီနာကျင်တဲ့တရားတရားတရားဒီကျင့်ကျင်တဲ့တရားတရားအဲ့ဒီတတ္တတရားလေးတွေမိမိစိတ်ထဲမှာတက်ွားွားတက်ွားွားပေါ်ပေါက်ခွင့်ရလာပြီလို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဟာဘာရှိလာမယ်ဆိုရတန်ဖို့ရှိလာမယ်ဘဝပါမရှိလာမယ်ဘုရင်တို့တရားဓမ္မတွေဒီနေ့တို့ရရှိထားသောဘဝဟာတရားတွေနာခွင့်ရနေတယ်သာသနာတော်ကနေအောင်လာအောင်ကဲ့သို့ထွန်းပြောင်းနေတယ်တော့သူတော်ကောင်းကြီးတွေကဖယားကိုယ်စွဲလုံးပြီးတော့တရားတွေကြားကြတရားတွေဟောကြဘုန်းကြီးတို့တရားဓမ္မများရဲ့တဏ္ဍန်ထဲမှာကတရားပညာရှိတဲ့ပုဂ္ဂိုလ်တွေကဩဒုဗဝမှာအလိုအပ်ဆုံးဖြစ်တဲ့တရားအသည့်ဘဝမှာအလိုအပ်ဆုံးသည်ဘာနဲ့လဲတရားသည်ဘာတဲ့အလိုအပ်ဆုံးမှာနားလဲတယ်နော်အဲ့ဒီတရားအသည့်ကလေးနှလုံးသားထဲမှာကိဉ္စီမှသာလျင်ဘဝဟာတန်ဖို့ရှိလာမှာပါမိမိရဲ့နှလုံးသားဒီဟူသောအစင်မှဓမ္မဆိုတဲ့အတိမြတ်စွာဘုရားမိန့်တော်မူခဲ့တဲ့သစ္စာအတိသစ္စာ၄ပါးအတိကလေးမကိင္းဘူးလို့ဆိုရင်ဘုန်းကြီးတို့တရားဓမ္မများစိတ်ဟာမယိုင်းနေဘူးလားမမိုင်းနေဘူးလားဒီစိတ်ကလေးဟာသူတော်ကောင်းအာယုသူတော်ကောင်းတို့ရဲ့တရားအသိတို့ဖြင့်ရှင်တွင်ပြီးတွေးထိခွင့်မရတွေးခွင့်မရတော့စိတ်သည်မကောင်းတာတွေကိုပြောမယ်မကောင်းတာတွေကိုကြံမယ်မကောင်းတာတွေကို အထုတ်မယ်မကောင်းတဲ့ကာယကံတွေမကောင်းတဲ့ဝစီကံတွေမကောင်းတဲ့မနောကံတွေကိုပြည့်လို့မိနေတဲ့ပုဂ္ဂိုလ်ရဲ့စိတ်စင်မှာဘာနဲ့ဝေးနေလို့တရားအတိနဲ့ဝေးနေလို့ပြန်ပြောပါဦးဟုတ်ပြီတရားဓမ္မတို့မိမိရဲ့စိတ်ကလေးတွေရမ်းနေတယ်ဆိုတာတရားအသိနဲ့ဝေသောပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသည်ဘာတွေတောင်းကြံနေတတ်တယ်မကောင်းတဲ့ကာယကံတွေမကောင်းတဲ့ဝစီကံတွေမကောင်းတဲ့မနောကံတွေအပြစ်များပြီးတော့အဲ့ဒီမကောင်းတဲ့အကုသိုလ်ကံတရားတွေကတောင်းကြိုပြီးတော့မှလားဆိုကြိုပြီးမှလားကဲဆိုကြပေးတာလည်းပဲကံကောင်းကြပေးတာလည်းကံဒီနေရာမှာဘုန်းကြီးတို့ကံတစ်ခုကိုအနည်းငယ်လေးပြောမယ်ဘုန်းကြီးတို့တရားဓမ္မများရဲ့ဘဝဟာအလွန်အလွန်ကောင်းပါဘဝလေးအလွန်တန်ဖိုးရှိတဲ့ဘဝလေးဖြစ်ပုံလေးကိုနည်းနည်းပြောမယ်တန်ဖိုးရှိပုံလေးတို့ဒီနေ့တရားအသီးလီဆရာတော်ရှင်မြတ်တွေကခန္ဓာကိုထားပြီးတော့မြတ်စွာဘုရားဟောတဲ့တရားလေးကိုမူတည်ပြီးတော့ပရိယတ်တိဓမ္မအရှိခံပြီးပฏิပတ်တိအဖြေမှန်ရအောင်နှလုံးသားကိုထောက်လို့ထောက်လို့ထောက်လို့ပို့ပေးနေတယ်ဟောပေးနေတယ်အဲဒါလို့နှမ်းပြီးတော့ဟောနေတဲ့အချိန်မှာတို့တရားဓမ္မများရဲ့စိတ်စဉ်ထဲမှာတရားအတန္တပေါ်မှာညံလေးနဲ့ကတ်လို့ကတ်လို့ကတ်လို့ကတ်လို့အကဲခတ်ပြီးတော့နားထောင်နေတယ်အကဲခတ်ပြီးနားထောင်နေစေခဏမှဖြစ်တဲ့စေဒနာဇောစိတ်ကုသိုလ်စေဒနာဇောအာယုန်ဓာတ်တို့သည်စိတ်ကိုရှင်လန်းပြီးတော့လောဘငြိမ်းနေတယ်ဒေါသတွေငြိမ်းနေတယ်မောဟတွေငြိမ်းနေတယ်မငြိမ်းနေဘူးလားခန္ဓာကိုယ်ညာနဲ့တွဲပြီးတော့ဩခန္ဓာနာယုတ်နှစ်ပါးတို့ဟာမမြဲဘူးဆိုပါလားမှန်တယ်ဗျာတပည့်တို့ခန္ဓာမမြဲဘူးဖေယဖောက်ပြနေတယ်ဖေယညောင်းညာကြိုက်ခဲပူအိစသောပင်မန်းစရာအာယုန်တို့ပြီးအမင်းမပြတ်ဆစ်ဆံပြီးနေရပါတယ်ဖေယလို့မိမိခန္ဓာကိုယ်ထဲမှာတကယ်ပြနေတဲ့အာယုန်တက်ကလေးကိုတတိနဲ့ကပ်ပြီးတော့ဒီကဟောတဲ့တရားနဲ့ခန္ဓာနဲ့တွဲလို့တွဲလို့နှလုံးသွင်းနေမှာဆိုရင်ဒေါသဖြစ်เสียအာယုန်นี่ကပ်ညီပါဦးမလားတွေ့ဝိမိန်မောတတ်တဲ့မောဟတရားတွေကဝင်ခွင့်ရပါမလားတရားကဘယ်ကိုစိုက်နေသလဲအတန္တပေါ်မှာဉာဏ်နဲ့ကပ်ပြီးတော့စိုက်နေတယ်ပြန်ပြောပါဦးပါတယ်လေအတန္တပေါ်မှာဉာဏ်နဲ့ကပ်ပြီးတော့မှတ်နေတယ်ကြည့်နေတယ်အကဲခတ်နေတယ်ဒါကြောင့်တို့မြတ်စွာဘုရားလက်ထက်တော်တုန်းကတရားရကြတာတရားနာရင်နာရင်နဲ့တရားသည်ကိမ့်ကြတယ်ဘာလို့များဘယ်လိုများတရားနာလို့တရားသည်ကိမ့်သွားကြသလဲလို့မေးတော့ဟောတဲ့တရားကလည်းဘာကြည့်ဟောတာခန္ဓာအကြောင်းကိုဟောနေတာသူတို့ဘာခန္ဓာအကြောင်းလားကုတ်ခန္ဓာအကြောင်းလားတရားဆိုတာသူတို့ဘာအကြောင်းပြောရင်မှားတယ်တရားဓမ္မတို့ရဲ့ကိုယ်ခန္ဓာအကြောင်းပြောရင်အမှန်ပဲထွက်လာတယ်နားလည်ပြီနော်သူတစ်ပါးအကြောင်းပြောရင်အကျဉ်းဖြစ်သွားချာတယ်သူတစ်ပါးအကြောင်းနေပတ်သက်ပြီးပြောရင်လောဘဖြစ်လာလိမ့်မယ်ဒေါသတွေဖြစ်စရာပြောတွေ့လာလိမ့်မယ်မောဟတွေဖြစ်သွားလိမ့်မယ်ကုသိုလ်စိတ်တွေပြောင်းပြီးတော့အကုသိုလ်တွေစိတ်ထဲမှာအကုကျန်းတဲ့စိတ်အာရုံတွေဒေါသတွေကန့်ကြီးသွားတတ်တယ်အဲ့တော့တရားဆိုတာဘာတရားလဲမေးရင်ငြင်းချမ်းရေးတရားတရားဆိုတာသာကိုငြိမ်းချမ်းစေတတ်တဲ့စိတ်ကိုငြိမ်းချမ်းစေတတ်တဲ့နှလုံးသားကိုငြိမ်းချမ်းစေတတ်ပါတဲ့မိမိရဲ့စိတ်စဉ်လေးကိုအမြဲမပြတ်ငြိမ်းချမ်းစေတတ်တဲ့တရားဆိုတာဟာဗုဒ္ဓရဲ့သစ္စာတရားပါအဲ့ဒီသစ္စာလေးပါးမြတ်တရားတို့ကိုသစ္စာတရားလေးတွေခန္ဓာတရားလေးတွေကိုအကဲကပ်ပြီးနာခွင့်ရတဲ့ပုဂ္ဂိုလ်ရဲ့စိတ်စဉ်ထဲမှာချက်ချင်းငြိမ်းပြီးတော့ပစ္စုပန်အတွက်လည်းတန်ဖို့ရှိနေပြီတကယ်တော့တန်တရာတစ်ချောင်းလုံးတစ်ချောင်းလုံးတည်းခဲခဲမှန်နိုင်မြတ်ကိုလွန်မြောက်နိုင်တာကတရားအသည်ခဲခဲတွေကိုလွန်မြောက်နိုင်တာဘာအသည်အဲ့ဒီတရားအသည်ကိန်းအောင်ရှိမှဘဝတန်တရာရှမ်းသာလာ၏တရားအသည်ကိန်းတောင်ရှိမှဘဝတန်တရာရှမ်းသာလာ၏အဲ့ဒီတရားအသည်တစ်ခ ာနာလိုက်လို့ရှိရင်အော်ဒုက္ခနာဖြစ်စဉ်ပြောနေပါလားဒုက္ခနာကိုကြီးဖြစ်စဉ်ကလေးပြောနေပါလားအိုးမှန်လိုက်တာဗျာဒီပြည့်တဲ့ခန္ဓာကိုယ်တကယ်စင်းရနေတယ်ဘယ်အမှန်တရားဘယ်ပြောလိုက်တာမှန်လိုက်တာမှန်လိုက်တာလို့ခေါင်းလေးတညင်ကြီးတညင်ကြီးနဲ့ခန္ဓာကိုယ်ညာနဲ့ကြည်လို့ကြည်လို့ကြည်လို့ကြည်လို့မှတ်နေမယ်အကဲခတ်နေမယ်ဆိုရင်တရားဓမ္မများတဏှာရည်တွင်မှတရားနာရခြင်းသည်ကျေးဇူးမများနေဘူးလားဘာရည်ငင်းနေလို့ဘာရည်ငင်းနေလို့ကိလေသာတွေငင်းနေတယ်ဧတကြီးပါငြင်းနေပါလိဘုရားကပြောတယ်ကိလေသာမာရံတော်နိဗ္ဗာန်ကိစ္စတိတိမေကောမေကသစ္စာဆိုတဲ့တရားဟာကိလေသာကိလေသာတရားတို့ကိုမာရံတော်ပေတတ်ပြီး၍နိဗ္ဗာန်ဥကြီးနာခြင်းတည်ခြင်းကိန္တနိဗ္ဗာန်ကိုကိစ္စတိသွားရဤကြသမထိုကြောင့်မေကောမေကသစ္စာတရားမြည်ဤမေကဘာဝနာဖြစ်ရမဲတဲ့မေကသစ္စာမေဆိုတာဟာဝိပဿနာမေလောကုတ္တရာမေနဲ့လောကုလောကီမေအခုလိုတရားလေးနာတိုင်းနာတိုင်းမှာသိသိပြီးသိနေကြားတဲ့အတန်နဲ့နာဆုံးကြတော့ကရှားမှုတရားဖြစ်ပွားဆုံးလားကြားတဲ့အာရုံလေးကိုတတိနဲ့ကတ်လို့ကတ်လို့မှတ်နေတဲ့အချိန်မှာလောဘတွေမငြိမ့်နေဘူးလားဒေါသတွေမငြိမ့်နေဘူးလားမောဟတွေမငြိမ့်နေဘူးလားလောဘဒေါသမောဟတရားတွေတတိငါငြိမ့်ရတတိငါဒဂါရမများတို့လူဖြစ်ရကြုံနေတယ်ဘဝတန်ဖိုးရှိနေတယ်ဘာရှိနေပါလိဘာဖြစ်လို့ဘဝတန်ဖိုးရှိနေတာလဲလို့မင်းလို့ရှိစိတ်ကလေးကိုဘာနဲ့ရှင်တွဲနေလို့တရားအာယုကုသိုလ်အာယုနားလည်ပြီနော်ကုသိုလ်အာယုတရားတို့ဖြင့်မိမိစိတ်ကိုရှင်တွဲပြီးနေတဲ့အချိန်မှာဖြစ်တဲ့ကုသိုလ်ကံတ္တိတရားတို့ဟာနှလုံးသားထဲမှာတမန်နဲ့ဒီကတစ်ချက်ပြီးလိုက်လို့ရှိရင်တစ်ချက်ခန္ဓာကိုယ်ထဲမှာကျင်းတော့တာပဲတရားတစ်ချက်တစ်ချက်ဟောတိုင်းဟောတဲ့အတန္တပေါ်မှာညာနဲ့ကတ်လို့ကတ်လို့မှတ်တိုင်းမှတ်တိုင်းမှာဒဂရမများရဲ့စိတ်စဉ်ထဲမှာကုသိုလ်တတ္တိဖက်ကနေဖက်ကနေဖက်ကနေကျင်းကျင်းနေတာပဲဥပမာအဖြစ်အုတ်နိုင်ရံကြီးကိုရှင်တဲ့ကလေးလေးကိုင်းပြီးလှမ်းပြီးပြစ်လိုက်တဲ့အခါမှာနိုင်ရံမှာပေါက်တာချွန်ပြေးလေးတွေမကတ်ဘူးလားသံပြင်းနဲ့ပေါက်တိုင်းပေါက်တိုင်းမှာဘယ်မှာကတ်နေတယ်။နိုင်ရံထဲမှာဘာတွေကတ်တယ်။အေးချွံ့ချောင်းလေးတွေလှမ်းလို့ကတ်နေတယ်။ဘာဖြစ်လို့ပြစ်လိုက်လို့အဲ့ဒါလိုပဲခန္ဓာရဲ့သဘောလေးတွေကိုခန္ဓာရဲ့ဖြစ်စဉ်ကကလေးတွေကိုညာနဲ့ကဟောတဲ့တရားကလည်းခန္ဓာရဲ့ဖြစ်စဉ်ရဲ့ရုပ်တရားတို့ရဲ့ပေါက်ပြန်ပြောင်းလဲမှုတွေနန္ဒရားပေါက်ပြန်ပြောင်းလဲမှုတွေ။ဩဘုန်းကြီးတို့တရားဓမ္မတွေအခုတရားနာရကနာမှာခန္ဓာအစဉ်ဟာအကဲခါပဲကြည့်တော့တရွာရွာတမမတလုံးလုံးတဖြစ်တို့တောင်းလိုက်ကျင်းလိုက်ညောင်းလိုက်ညားလိုက်ကြိုက်လိုက်ခဲလိုက်ထုံလိုက်ကျင်းလိုက်ပူလိုက်အေးလိုက်မပေါ်နေဘူးလားအဲ့ဒါဘသူကပြနေတာခန္ဓာရုပ်ခန္ဓာနဲ့နာမ်ခန္ဓာဆိုတဲ့နေရာမှာဘယ်ခန္ဓာကပထမဖောက်ပြန်ပြနေပြီရုပ်ခန္ဓာကဖောက်ပြန်ပြနေတယ်ဩခန္ဓာကိုရုပ်တရားကဖောက်ပြန်လာပါပေါ့လားဩခန္ဓာကပြပြီကိုပြပြီကိုဆိုတာဘာခန္ဓာကလမ်းသိတာဉာဏ်ခန္ဓာကသိတယ်ပြတာကဘသူယောက်ကပြနေပြီဘသူကသိနေတယ်ယောက်ျားပါရဲ့လားမိန်းမပါရဲ့လားပုဂ္ဂိုလ်တ attva ပါရဲ့လားဒါဆိုရင်ဘုန်းကြီးတို့တရားဓမ္မတွေကိုမြတ်စွာဘုရားပြောတဲ့စကားလုံးနဲ့လမ်းကြည့်လိုက်သုဘတ္တယဟန်ကိုမြတ်စွာဘုရားကအမင်းရှိတဲ့သုဘတ္တယဟန်ကြီးကမြတ်စွာဘုရားလောကမှာယောက်ျားရဲ့မိန်းမရဲ့လည်းပုဂ္ဂိုလ်ရဲ့သတ္တဝါရှိပါတယ်ခင်ဗျာယောက်ျားကမြတ်ပါသလားမိန်းမကမြတ်ပါသလားလို့မေးတော့မြတ်စွာဘုရားကသုပတ္တာတဲ့ယောက်ျားကလည်းမမြတ်ဘူးကမိန်းမကလည်းမမြတ်ဘူးကယောက်ျားမိန်းမမိန်းမလို့ခေါ်ဆိုရတော့ပုဂ္ဂိုလ်တဏ္ဏမှာရှိနေတဲ့သဒ္ဓတရားကမြတ်ပါတယ်ကွာဟောယောက်ျားကမြတ်သလားမိန်းမကမြတ်သလားဘာကမြတ်တယ်တဲ့တတ္တတရားခန္ဓာအကြောင်းကိုကောင်းကောင်းသိအောင်ကြိုးစားခြင်းနဲ့တရားရုပ်ကြောင့်နာမ်ကြောင့်ကိုကောင်းကောင်းသိခြင်းနဲ့တရားမြတ်စွာဘုရားဟောတော်မူခဲ့တဲ့အနိစ္စသဘောတွေဒုက္ခသဘောတွေအနတ္တသဘောတွေကိုထင်ထင်ရှားရှားသိလို့တဲ့တရားတရားကံနဲ့အကျိုးဘက်ကိုသိတဲ့တရားတရားမြတ်စွာဘုရားဆုံးမတရားလေးတွေကိုသိခြင်းနဲ့တရားတရားအဲ့ဒီတတ္တတရားကအမျက်ဆုံးပါဝင်လို့မပြောဘူးလားဒါကြောင့် ဒီနေ့အဲ့ဒီတတ္တတရားဟာအခုလိုဝိပဿနာတရားလေးကိုနားထောင်တတ်သောပုဂ္ဂိုလ်ရဲ့သိစဉ်ထဲမှာတတ္တပညာပညိတ္တိလို့ဆိုခြင်းကြောင့်တရားတရားဒီဘာနဲ့ဖော်လုပ်တယ်ပညာနဲ့ဖော်လုပ်တယ်တရားတရားဒီဘယ်သူနဲ့ဖော်လုပ်တယ်ပညာအာယုန်လေးတို့ဖြင့်ရှင်တွဲပြီးတော့ပေါင်းစည်းထားသောတရားတရားကခန္ဓာရဲ့ဖြစ်စဉ်လေးကိုလန်းလို့လန်းလို့လန်းလို့ကြီးပြီးသိနေတဲ့ဓမ္မချင်းဓမ္မချင်းဓမ္မချင်းဖက်ကနေဖက်ကနေတိုင်းတိုင်းနဲ့သိနေတယ်လန်းပြီးတော့သိတဲ့အချိန်တိုင်းမှာဖြစ်တဲ့ကုသိုလ်ကံတ္တိဇောစိတ်လေးတို့ဒီဘုန်းကြီးတို့တရားမတွေတဖြည်းဖြည်းတဖြည်းဖြည်းနဲ့နှလုံးရင်းထဲမှာဖက်ကနေဖက်ကနေကျင်းလို့ကြံရခဲ့တယ်ရုပ်တဲ့နံပက်တွေကတော့ချုပ်ပြောက်သွားပြီညာတော်လည်းပဲကုသိုလ်ကံတရားလေးကနှလုံးသားထဲမှာထင်ကြံရခဲ့တယ်တရားမတို့ရဲ့ယုံနာနေကတော့ဘာဖြစ်သွားပါလိမ့်အားလုံးချုပ်ပြောက်နေတာပဲစက္ကန့်နဲ့စက္ကန့်နဲ့ဖြစ်ပြီးအဖြစ်လိုက်ပြစ်လိုက်ဖြစ်လိုက်ပြစ်လိုက်အမြဲတမ်းပြနေတာပဲအမြဲတမ်းဖြစ်ဖြစ်နေတာပဲသို့တော့ဘယ်သူကမဖြစ်မဖြစ်တာလဲမေးရင်ကုသိုလ်ကံတ္တိခန္ဓာအစဉ်ကိုဉာဏ်ချင်းပြီးကြည့်နေတဲ့ကုသိုလ်ကံတ္တိအဲ့ဒီကုသိုလ်ကံတ္တိရဲ့ခန္ဓာကိုယ်ထဲမှာတမချင်းတမချင်းတမချင်းတမချင်းကိန်းလို့ကိန်းလို့ကိန်းလို့ပေါ်လာတယ်အဲ့ဒါကုသိုလ်ကံဘာဝနာကုသိုလ်တ္တိရဲ့ကိန်းလို့လာရင်းလာရင်းနဲ့ဘင်းလျင်ကုသိုလ်စွာတွေပြေဝသွားတဲ့ပုဂ္ဂိုလ်ဖြစ်ဆိုရင်ဟောတန်တရာအဆုံးဖြစ်တဲ့မိတ်စိတ်ဖိုစိတ်သတ္တပတ္တိမညာဖူညာကိုကျေစုပြုသွားတာပါပဲဘသူကကျေစုပြုတယ်လဲမေးရင်ယောက်ျားကကျေစုပြုတာလည်းမဟုတ်မိန်းမကကျေစုပြုတာလည်းမဟုတ်သို့တော့ယောက်ျားမိန်းမလို့ခေါ်ဆိုအပ်တော့တရားဓမ္မများတန်တန်လေးမှတရားနဲ့ပညာကဘယ်ကိုကျေစုပြုပါလိမညာဖူညာကိုကျေစုပြုပါတယ်နိဗ္ဗာန်ကိုကျေစုပြုပါတယ်နိဗ္ဗာန်ကိုဘယ်ဓာတ်ကကျေစုပြုပါလိမ့်မလဲနိဗ္ဗာန်ကိုဘယ်လိုအာယုံကကျေစုပြုသွားတယ်လဲလို့မေးရင်ပြောခဲ့ပြီးပြီဘုရင်တို့ခန္ဓာတရားဓမ္မတွေခန္ဓာအကြောင်းလေးတွေကောင်းကောင်းကြည့်ပြီးတော့နံပါတ်တဲ့ယုတ်တရားတွေကိုကြည့်တယ်ဩခန္ဓာကိုယ်ကတကယ်ဖောက်ပြန်တဲ့သဘောပါလားသိမှုသဘောပါလားဖောက်ပြန်တဲ့သဘောနဲ့သိမှုသဘောနှစ်ခုပဲကိုလို့ကြိုတင်သိလိုက်ဟုတ်ပြီအဲ့ဒါယုံနာအကြောင်းဒီနေ့သရဏရားလေးကိုဒီနေ့ဓမ္မဒါနကုသိုလ်ပိုင်ရှင်များကိုလမ်းပြောရလို့ရှိရင်လှူခြင်းတန်းခြင်းနဲ့ဆိုတာဟာယောက်ျားလားမိန်းမလားသရဏရားလားယောက်ျားပါသလားမိန်းမပါသလားပုဂ္ဂိုလ်သရောပါသလားဘယ်တဲ့ကပေါ်လာလားစေတနာသရတာဘာတဲ့လဲစေတနာတတ္တာတက်ကလေးနှလုံးသားထဲကတခွားခွားပေါ်ပေါက်လာသောစေတနာသဒ္ဒတ်အဲ့ဒီတတ္တာတက်ကလေးတွေဟာဤကုသိုလ်ကောင်းမှုတပြည့်တော်များလှူဒန်းရသောကုသိုလ်ကောင်းမှုသည်1500ကိလေသာအပူဓာတ်အလောင်ဓာတ်တို့ချုပ်ငြိမ်ယုံသိမ်းသောနိဗ္ဗာန်အတွက်ပါဗျာအရဟတ္တမညာဖွညာအတွက်ရည်ရွယ်ပါတယ်လို့စိတ်ထဲမှာအာရုံနဲ့ညှက်ကမ်းပြီးနေတဲ့စိတ်ကလေးကိုပြန်ကြည့်လိုက်တဲ့အခါမှာအဲ့ဒီကုသိုလ်စိတ်ကလေးဟာလောဘတွေမငြိမ်းနေဘူးလားဒေါသမငြိမ်းနေဘူးလားမောဟတွေမငြိမ်းဘူးလားကိလေသာအပူဓာတ်အလောင်ဓာတ်တွေချုပ်ငြိမ်းယုံသိမ်းသောစိတ်ကလေးကဘယ်မှာဖြစ်နေသလဲလို့မေးရင်နှလုံးအိမ်မှာဖြစ်နေပါတယ်ဟာတရားဝတ္ထုရုပ်ကိုမေးပြီးဖြစ်နေမနောဝိညာဉ်စိတ်စဉ်မှာကုသိုလ်တက်ကလေးတွေဟာတဖြည်းဖြည်းတဖြည်းဖြည်းကန့်ညိလို့ရှိနေပါတယ်အဲ့ဒီကုသိုလ်တက်ကလေးတွေများလာလေဘာနဲ့နီးလာလေနိဗ္ဗာန်နဲ့နီးလာလေပဲကုသိုလ်တွေများလာလေဘာနဲ့နီးလာလေဒါကြောင့်မလို့မြတ်စွာဘုရားဘုဗ္ဗကရအလွန်တရာမြောက်များစွာများပြားလစွာသောပုံညာကုသိုလ်ကောင်းမှုပါမန္တနတောဝတ္တတိတူပါပါစေဘုရားကရှင်သာတို့ရှင်သမီးတို့တဲ့တို့ရဲ့တဏ္ဍာနဲ့မှမြောင်များလွာလာစွာသောကုသိုလ်စိတ်တည်တူပါပါစေ။မြောင်များလာစွာသောကုသိုလ်ဓာတ်တွေအမြဲမပြတ်ထင်ရှားရှိပါစေ။အဲ့ဒီကုသိုလ်ကံတ္တိတရားလေးတွေကတဖြည်းဖြည်းပြည့်ပြီးတော့လာမယ်ဆိုလို့ရှိရင်သောတာပန်ဖြစ်လာမယ်၊သရဂံဘဝဖြစ်လာမယ်၊နဂံဘဝဖြစ်လာမယ်။နောက်ဆုံးအာသဝကုန်ကံတဲ့ယန္တာဖြစ်ပြီးတော့ခန္ဓာပရိနိဗ္ဗာန်စံမယ်။ဘာပရိနိဗ္ဗာန်စံမယ်တဲ့ ခန္ဓာပရိနိဗ္ဗာန်စံရခြင်းအကြောင်းတရားကိုကြည့်လိုက်တဲ့ခါကာလမှာဘာတွေပြည့်စုံလာလို့ကုသိုလ်အာယုန်တွေပြည့်စုံလာလို့ဘုရင်တို့ဒါနကိုအရှိခံတယ်ဒါနသီလကိုအရှိခံပြီးတော့ဝိပဿနာဉာဏ်လေးတွေဖြစ်ခွင့်ရအဲ့ဒီဒါနသီလကိုအရှိခံပြီးတော့ဝိပဿနာဉာဏ်လေးတွေဖြစ်ခွင့်ရအဲ့ဒီဝိပဿနာဆိုတာကခန္ဓာနံယုတ်နှစ်ပါးတို့ဤဟောဒီအခုဘုန်းကြီးတို့တရားဟောနေတယ်တရားနာနေတယ်ခန္ဓာကိုယ်ကြီးသည်ငြိမ်ပြီးတော့နေတာဟုတ်ကဲ့လားဒါဖြစ်နေတယ်အများတော်သူကဖောက်ပြန်ပစ္စည်းနေတယ်ခန္ဓာကိုယ်ကြီးကတရွာရွာတမမမပေါ်နေဘူးလားအဲ့ဒီပေါ်နေတဲ့သဘောဟာပုဂ္ဂိုလ်ပါရင်လားတတ္တဝဟောရင်လားယောက်ျားမိန်းမဘာသဘောလဲမင်းရင်သူရဲ့တတ္တိလေးကဖောက်ပြန်မှုသဘောလေးတောင်တက်တဲ့သဘောတင်တက်တဲ့သဘောကျင်တက်တဲ့သဘောထုံတက်တဲ့သဘောဟုတ်တယ်နော်တိုင်အဲ့ဒီတောင်းတာတင်တာညောင်းတာညံတာတက်ခဲတာကိုတိုင်ကြည့်လို့ရသလားရှိတော့တိုင်ကြည့်လို့ပညာလား ပရမတ်လားရှိပြီးတော့ကြင်လို့မရတာကို ပရမတ်ဟုတ်တယ်နော် ပရမတ်ချင်းရှားရှိနေတယ်ချင်းရှားရှိနေတဲ့ခန္ဓာโอ้ขันธ์าก็ปอณีบีโกญิญญีเลถ่ายพี่รอจิรดกาธรรมะนี่ขันธ์าโกยะไม่ปะละหูล่ะอ๋อขันธ์าก็ปะละบีโกสรปะละณียาลีโกเมี้ยๆปะละณียาลีดิโกลีลีมันๆเลชูพี่รออแก้ขัดพี่รอส่องจิส่องจิดอซ้ําพี่ลั้นพี่จิแต่กะเอสัตตะกรรมฐานอายุแก่ลั้นพี่รออแก้ขัดจิแต่คามาอจิขันธ์าอายุญัตตุติတခုစီတခုစီဘာဖြစ်နေတယ်တဖြတ်ဖြတ်နဲ့ပြောင်းလဲနေတယ်ဘာဖြစ်နေပါလိတသမတ်ထညင်နေသလားပြောင်းလဲနေတာလားပြောင်းလဲမှုသဘောရွေ့ချမှုသဘောဟာမြဲတဲ့သဘောလားမမြဲတဲ့သဘောလားအဲ့ဒီမမြဲသူအာယုန်ဓာတ်ကိုလှမ်းပြီးတော့စူးစူးဆက်ဆက်အကဲခတ်နေသောညံသည်စိတ်သည်ချမ်းသာနေသလားဆင်းရဲနေသလားထောက်ပြန်မှုအာယုံကိုလှမ်းပြီးတော့ခံစားနေရခြင်းကြောင့်ဆင်းရဲခြင်းသဘောပြနေတယ်။ဆင်းရဲခြင်းသဘောကိုဘာလို့ပါဠိလိုပဲလို့ပြောတယ်။ဒုက္ခပါတယ်လေ။ချမ်းသာလို့လားဆင်းရဲလို့လား။ဘယ်သူ့အာယုံရောဆင်းရဲနေရသလဲ။ထောက်ပြန်မှုအာယုံကြောင့်နားလည်ပြီနော်။ထောက်ပြန်တတ်သောခန္ဓာကပေါ်ပြနေခြင်းကြောင့်စိတ်ဤဟုသောနန္ဓမကစင်ရနေတယ်။ဩတကယ်စင်ရလိုက်တာ။အဲ့ဒီမမြဲစင်ရတဲ့သဘောလေးကိုခန္ဓာရဲ့ညင်ညင်လေးနေစမ်းပါနော်။ငါတဏှာကြီးတွေမှာတရားလေးနာခွင့်ပြုပါ။မလှုပ်ရှားပါနဲ့။အင်းတောင့်တာတင်းတာညောင်းညာတက်ခဲမပေါ်ပါစေနဲ့။ညင်ညင်လေးနေစမ်းခန္ဓာရဲ့လို့တားလို့ရတာလား။ဘုရားရှင်ရှေ့မောက်မှာလက်စွာဘုရားတပည့်တော်တရားနာတဲ့ခဏတရားအားထုတ်တဲ့ခဏမှာအနာကျင့်ကြက်ခဲမှုသဘောတွေမပေါ်ပြရလို့ဤဖရာလို့စွတောင်းပင်ညာတော့ရပါမလားပဲရပါမလဲခန္ဓာကိုယ်ကြီးကကိုယ်ပိုင်လားမပိုင်တဲ့တရားလားမပိုင်တဲ့သဘောမို့လို့ဖရာကဘယ်လိုပြောတယ်အနတ္တတယ်ရူပံဘိကဝေအနတ္တံရုပ်ဟာပါတဲ့အနတ္တတဲ့ဝေဒနာသိညာသင်္ခါရဝိညာဏံဘိကဝေအနတ္တံစိတ္တချက်သမီးတို့တင်တို့ရရှိနေတော့ဟောဒီတရားတွေနာနေတဲ့ခန္ဓာကိုညာစိုက်ပြီးအကဲခံနေတဲ့ခန္ဓာနာယုံနှစ်ပါးတို့သည်ခန္ဓာ၅ပါးလုံးသည်အတ္တသဘောမှစိတ်သုံးနေသောအနတ္တခန္ဓာပဲပါခန္ဓာတဲ့အနတ္တပေါ်အောင်ခန္ဓာကိုအကဲခံပြီးကြည်တတ်ပို့လို့တဲ့တရားဓမ္မတို့ခန္ဓာကိုယ်ထဲမှာအနတ္တညာလေးတွေပေါ်နေပြီဩခန္ဓာတကောလုံးမှာကိုဖြစ်ရှင်နာလေးဘာမှမဖြစ်ပဲနဲ့သူဖြစ်ရှင်လို့ဖြစ်ပြနေပါလား။အိုးဒီကလုံးတကယ်ဖြစ်ပြီးပစ္စည်းနဲ့ခန္ဓာကြီးပဲကို။အော်ခန္ဓာဒါကြောင့်ခန္ဓာလို့ပြောတာပါလားလို့။ညာလေးနဲ့အစ္စဒကမထံဖြင့်လှမ်းလို့လှမ်းလို့လှမ်းလို့အကဲကကြီးပြီးနေတဲ့ခါမှာအာဟုသူတွေဘာဖြစ်နေပါလိ။ငြိမ်းနေတယ်။ရာဂဒေါသမောဟတွေဘာဖြစ်နေတယ်။ငြိမ်းနေတဲ့အချိန်မှာဘာစိတ်တွေတူပွားနေပါလိ။ကုသိုလ်စိတ်မာစိတ်တဲ့
ကုသိုလ်ကံတတိတရားလေးတွေကဘယ်မှာပြည်လာတာနှလုံးသားမှာပြည်လာတာနော်ဘယ်မှာပြည်လာတာကဲဘယ်သူကညွန်ပြလို့ပြည်လာတယ်လို့မြင်ရင်ညွန်ပြတာကခန္ဓာအကြည့်ခိုင်းတာကဘုရားရှင်မြတ်စွာဘုရားရှင်ကဟေးမင်းခန္ဓာကပြနေပြီကွာကြည်စမ်းဟဲ့လှမ်းကြည့်လှမ်းကြည့်လို့မြတ်စွာဘုရားရှင်ဟောခဲ့တဲ့တရားအသီးလေးကိုယူဆောင်ပြီးတော့အကဲခတ်တိုင်းခတ်တိုင်းခတ်တိုင်းခတ်တိုင်းမှာဘုရင်တို့ရဲ့ခန္ဓာတရားဓမ္မတွေခန္ဓာကိုစက္ကမလဘာဖြစ်နေတယ်အမြဲတမ်းဖြစ်ပြီးပျက်စီးတဲ့ဘာသက်စာပြောနေတယ်ခန္ဓာကဘာသက်စာတဲ့ဟေးတရားနာနေကြတဲ့ယောဂီတရားဓမ္မအပေါင်းတို့တရားဓမ္မအပေါင်းတို့ဓမ္မမိတ်ဆွေအပေါင်းတို့သိတော့ခန္ဓာကိုယ်ကြီးကဘာသက်စာလို့ပြောနေပါလိဘုန်းကြီးကပြောတာလားခန္ဓာကပြောတာလားဘုရားရှင်ကပြောခဲ့တာလားခန္ဓာကပြောနေတာလားမရှိတာကိုမြတ်စွာဘုရားအမင်းရှိသလားအရှိကိုမင်းရှိသလားမြတ်စွာဘုရားရှင်အဆုံးမတရားဟာအရှိကိုအရှိတိုင်းသိအောင်ကြည့်ခိုင်းတဲ့အလုံးနားလည်ပြီနော်တရားဆိုတာဘာကိုကြည့်ဖို့အရှိကနာမ်ယုတ်ထက်ဆင့်ကြည့်ရင်နာယုတ်နှစ်ပါးတို့သည်အနိစ္စတာဖြစ်တယ်ဒုက္ခတာဖြစ်တယ်အနတ္တတာဖြစ်တယ်အဲ့ဒီအနိစ္စဒုက္ခအနတ္တကိုအချင်းချင်းရင်ဖြစ်ပြီးပစ္စည်းတယ်ဒုက္ခသစ္စာပဲဘာသဘောတဲ့ဒုက္ခသစ္စာသဘောပဲဘယ်နေရာကိုပဲကြည့်ကြည့်ဘုန်းကြီးတို့ဒကာရမတွေဘာသစ္စာလို့မြင်လာမလဲဟုတ်ပြီကြည်လို့သားလေဒကာရမများရဲ့ညာထဲမှာဩခန္ဓာကိုတကယ်စင်ရဲ့ခြင်းအမှန်တရားပါလားလို့စင်ရဲ့တဲ့သဘောလေးကိုစင်ရဲ့တဲ့အတိုင်းကိုယ်ပိုင်ဉာဏ်လေးဖြင့်အသက်ခံပြီးစောင့်ကြည့်နေမှဆိုရင်တရားဓမ္မအများရဲ့ဘဝကဘယ်လိုဘဝဖြစ်နေလဲတန်ဖိုးမရှိနေဘူးလားဘယ်အာယုံနဲ့နေကြည့်တတ်လို့တရားအာယုံလူရင်းလေးပြောရင်ကုသိုလ်အာယုံဖြင့်နေတတ်တယ်ဘာအာယုံဖြင့်ကုသိုလ်အာယုံလေးတို့ဖြင့်တဏှာကြီးနေမိရင်တဏှာကြီးကျေးဇူးမများဘူးလားဒီစိတ်ဟာကုသိုလ်တဲ့ကုသိုလ်အာယုံတရားတို့ဖြင့်နေနိုင်တဲ့စိတ်ကလေးခန္ဓာရဲ့သဘောလေးယုံနံဓမ္မသင်္ခါရတရားတို့ရဲ့အမျက်မှပြချုပ်ပြောက်ပစ္စည်းနဲ့သဘောလက္ခဏာဓာတ်ကလေးပေါ်မှာလှမ်းလို့လှမ်းလို့လှမ်းလို့ညှက်ကိုင်းပြီးတော့ကြည်နိုင်တဲ့သိဆုံးအားဒီဘုန်းကြီးတို့တရားဓမ္မတွေဘယ်ကိုတိကျေးဇူးပြုမယ်လို့အောက်မိတယ်။အင်းနောက်ဆုံးအာသဝကုန်ခန်းတဲ့ယဟန္တာဖြစ်တဲ့ဘဝကိုကျေးဇူးပြုမယ်စိတ်ဟာခန္ဓာရဲ့သဘောလေးတွေကိုညံနဲ့နှော်လို့နှော်လို့နှော်လို့လမ်းကြည့်နေတော့တတ္တနဲ့ပညာနားလည်ပြီနော်သရတရားကကြည်ကျင်တဲ့စိတ်တွေတခွားခွားငါသိအောင်ကြိုးစားမယ်အားထုတ်မယ်ဟဲ့ထူးခြားတဲ့အသီးတို့ကြောင့်ရောက်ကိုရစီရမယ်ဟဲ့ဗရာတရားကညံလေးတဲ့တလွားချင်းတလွားချင်းတလွားချင်းကြည့်နေတယ်သဘောလေးကိုမြင်နေတယ်အဲ့တို့အရှိနဲ့အသိနဲ့ကြိုက်လို့ကြိုက်လို့ကလို့မြင်မယ်ချုပ်ခွနဲ့ချုပ်ချက်ကြိုက်သွားမယ်ဆိုရင်အဲ့ဒီချိန်မှာဘုန်းတော်ပိဋကများရဲ့နှလုံးအိမ်ထဲမှာဘာတွေပြည့်စုံသွားနိုင်လဲတရားအသိဘာသိတဲ့လဲအဲ့ဒီတရားအသိလေးတွေဖြစ်သွားပြီဆိုရင်လောကအလယ်မှာသောကပဲမဖြစ်တော့ဘူးတရားအသိရှိတဲ့ပုဂ္ဂိုလ်ဟာဘယ်သွားသွားဘယ်လာလာဘယ်ရောက်ရောက်တရားဓမ္မပေါ့တရားကောင်းမဲ့ချမ်းသာတယ်။ဘာရှိမှချမ်းသာတာ။ဘယ်လိုလောကဓာတရားတို့ဖြင့်တိုက်ဆိုင်တိုက်ဆိုင်တရားအသိရှိထားတဲ့ပုဂ္ဂိုလ်ဖြစ်ပေါ်လာတဲ့လောကဓာတရားလေးကိုပြုံးပြီးတော့မနေနိုင်ဘူးလား။နေနိုင်တဲ့နော်။ဒါကြောင့်သာလေအဲ့လိုလောကဓာတရားကိုကြံ့ကြံ့ခံနိုင်ဖို့အတွက်ဘာလေးကိုစူးစမ်းထားရလဲ။တရားအသိကိန်းအောင်စူးစမ်းထားရတယ်။ခါတော့ကဘုန်းကြီးသုံးခဲ့တဲ့လောက်တော့ကပေါ့လေ။မြေကနိုင်ငံကိနေကပြည်နယ်မှာမြို့လေးတစ်မြို့ရောက်ပြီးသွားတော့တပည့်လေးတွေကလှမ်းပင်တော့သူတို့နိုင်ငံတွေကြတော့လုပ်တွေကလုပ်တွေလုပ်ငန်းတွေကများတော့ည9နာရီလောက်မှတရားနာဖို့ရောက်ကြကိုယ်နာယီမှာတရားဟော7မင်းလောက်ရက်တယ်
ချက်ပြီးတရားပြန်ထိုင်တဲ့တဏှာကြီး၌ဝဲလောက်နားတဲ့တဏှာကြီးဆက်ပြီးတရားဟောပြတဲ့ည12နာရီမှပြီးတယ်ည12နာရီလောက်ပြီးတော့မှသူတို့အတိအသင့်ကိုမျိုးကိုပြန်ကြမင်းတို့ဘယ်အချိန်မှပြန်ရောက်ကြသလဲတရားဓမ္မကြီးမင်းကြီးဒီမျိုးတို့3နာရီလောက်မှပြန်ရောက်ပါလေခင်ဗျာကျွာမိုးလင်းကလေး၄နာရီထုတ်ကံဒီမှာပြန်ရောက်ပါတယ်ခင်ဗျာ၆ကြတယ်ဒါဆိုရင်တရားကြီးတို့ဓမ္မကြီးတို့ဟာအဝိယလာကြတယ်အပင်မမှုလားဘုံရမေးတယ်တရက်လဲမို့နှစ်ရက်လဲမို့ဘုံကြီးကြွနေသေးတယ်မြ၅ရက်နေ၅ရက်လုံးပဲတရက်မှမပြောင်းလာကြ3နာရီ4နာရီတော့ကမ်းမောင်းပြီးတော့လာချာရ။ဘာလေးတွေလိုချင်လို့လဲ။ဘုန်းကြီးတို့တရားဓမ္မတွေဘာအသည့်လေးတွေလိုချင်ရလဲ။တံပိုးကိုနားလဲချတယ်။အခက်ခဲချီးမှတံပိုးကိုနားလဲလာတယ်။နော်။ဘာရဲ့တံပိုးလဲလို့မေးရင်တရားရဲ့တံပိုးဟုတ်တယ်လားလောကမှာလောကရံတရားတွေမြောင်မြောင်များများတွေ့ကြုံလာလေစိတ်ဆင်းရဲစရာလေးများများတွေ့ရလာလေစိတ်ချမ်းသာစရာလေးတွေများများလိုချင်လာတယ်သံဃာတော်ရှင်မြတ်တွေနဲ့ပတ်သက်ပြီးတံပိုးသိထားလာကြမိမိလက်ရှိဘဝလေးကိုလည်းပဲဘယ်လိုပင်ပန်းရပင်ပန်းရပရဏမထာဘင်းနဲ့သံဃာတော်များဖူးတွေ့လို့တဲ့စိတ်သံဃာတော်ရှင်ကောင်းရှင်မြတ်များနဲ့တွေ့ပြီးတော့သံဃာတော်ရှင်မြတ်ရဲ့တွေ့တဲ့တွေ့တိုင်းမှာတရားအသိလေးတွေကိုနားထောင်ခွင့်ရတရားစကားလေးနားထောင်ခွင့်ရမိမိရဲ့စိတ်ကလေးကိုဖြည့်ဆည်းရလေးတွေဖြစ်ခွင့်ရခြင်းကြောင့်ဆရာတော်ဗျာတဲ့တပည့်တော်တရားကြီးတယောက်ဘာလျှောက်ထားတဲ့တပည့်တော်ဆရာတော်များနဲ့မတွေ့ရတာ28နဲ့ရှိပါပြီသံဃာနဲ့ဝေးတာတရားအသိနဲ့ဝေးတာ28နဲ့ရှိပြီတဲ့တပည့်တော်ဘုရားအရှင်ဘုရားကြွလာမယ်လို့သတင်းကြတော့စိတ်ထဲမှာဘယ်လိုခံစားနေရမှန်းမသိတွေ့ရတဲ့အဲ့ဒါမှမိစေတယောက်ကလည်းလမ်းပြီးအကြောင်းကြားတဲ့ခမည်းဘဝအတွက်ပြည့်စုံဖို့အတွက်ဆရာတော်ဟောပေးမှာပါလို့ပြောလိုက်တော့အားရှိတာဘုရားအားရှိတဲ့ဆရာတော်ဟောတဲ့တရားလေးတွေကိုတပည့်တော်တို့နာယုံနေမဟုတ်ခဲနဲ့လက်တွေသင်တန်းပေးပြီးကျင့်ခိုင်းတော့တပည့်တော်ရုပ်ကြောင်နံကြောင်တွေသိခွင့်ရပြီရုပ်တရားရဲ့မမြဲမှုသဘောတွေနံတရားရဲ့မမြဲမှုသဘောတွေရုပ်နာဓမ္မသင်္ခါရတရားတို့ရဲ့အနတ္တသဘောလေးတွေတပည့်တော်လက်တွေသိခွင့်ရခြင်းကြောင့်တပည့်တော်ဘဝမှာမဆုံးဖြတ်နိုင်တော့သောအတိတုညံတို့ကိုခံစားခြင်းခွင့်ရပါတယ်ခင်ဗျာဆိုပြီးတော့အော်ရရှိဘမို့ကအတင်းဖိပြီးမိဘောကြီးငယ်ကြတာအပန်းတရခရောပါလေ9ရက်တိုင်းတိုင်း6နာရီလောက်ကားစီးပြီးတော့မှတရားလာနာဖြစ်တရားအားထုတ်ဖြစ်ကဲဒီပုဂ္ဂိုလ်တွေရဲ့တဏ္ဍာမဘုန်းကြီးတို့တရားဓမ္မတွေတရားကိုဘာထားတဲ့တံပိုးထားပါလေဘာထားပါလိဒုံနည်းသူသာဘုန်းကြီးတို့တရားဓမ္မတွေကိုမန္တလေးမြို့သူမြို့သားတရားဓမ္မတွေဘဝအော်ဆရာတော်အရှင်မြတ်တွေကတဘာပြီးတဘာတဘာပြီးတဘာမိမိရဲ့ညာစွားမိမိနဲ့တလောက်ဟောပေးကြပြောပေးကြတရားဓမ္မတရားတွေနာရအသည့်လေးတွေရယူကြတော့ဘာရှိလာလဲတန်ဖို့မရှိလာဘူးလားပါရတန်ဖို့ကိုသိလာလဲတန်ဖို့ကိုသိလာတဲ့ပုဂ္ဂိုလ်ကဘာရှိလာတန်ဖို့ရှိလာတယ်တံဘိုးကိုသိရင်တံဘိုးရှိလာတယ်ဟုတ်တယ်နော်တံဘိုးကိုမသိတဲ့ပုဂ္ဂိုလ်များကြတော့တံဘိုးကိုမသိနိုင်ဘူးတံဘိုးရှိတယ်လို့မသိနိုင်ဘူးလောကမှာဖျားတဆူပွင့်မှဒီတရားကြီးနာခွင့်ရသိခွင့်ရတာဘိလိုဘွားပြေကသာနာထွန်းကားလိုက်တာအာရစရာသိကောင်းတယ်တိုင်းတစ်ပါးသွားကြည့်တော့မှသံဃာတစ်ပါးသိဖို့၄နာရီ၅နာရီလောက်ကားစီးပြီးတော့မှလာတွေ့ရဆွန်လေးတပွဲတော့လူကျင်လိုက်တာလင်းငန်းနိုင်တော့ကားစီးပြီးတော့မှလာရတဲ့ဘဝကြီးစမ်းမအောင်
ဗုဒ္ဓဘာသာဖြစ်ပြီးတော့ဗုဒ္ဓနဲ့ဝေးနေတဲ့ဓမ္မနဲ့ဝေးနေရတဲ့သံဃာနဲ့ဝေးနေရတယ်ဘုန်းကြီးတို့တရားဓမ္မတွေကြားပြန်တော့မနေ့မိုးရင်းလာကလေးကဘာအာယုံနဲ့မြင်နေရနံပါတ်1သံဃာအာယုံလေးတွေသံဃာတော်ရှင်မြတ်တွေဖူရတာမင်္ဂလာပြီးတော့ဆရာတော်ရှင်မြတ်တွေကမြတ်စွာဘုရားလိုတော်ကြခန္ဓာရဲ့ဖြစ်စဉ်လေးကိုရှင်းတွင်ပြီးတော့ဟောတိုင်းဟောတိုင်းမှာခန္ဓာနဲ့ဉာဏ်နဲ့တွေ့လို့တွေ့လို့အတိလေးတွေရယူခြင်းကြောင့်တရားဓမ္မများစိတ်ထဲမှာကျင့်တဲ့ဆရာလေးတွေမရပါဘူးလားဝမ်းမြောက်ဆရာလေးဖြစ်လာသာသနာမှာတွေ့ရကြုံနှက်ခွင့်ရလာတယ်လူရှိကြုံညက်လာတယ်ဘာဖြစ်ကြုံလူရှိဘာဖြစ်လို့များလူရှိကြုံညက်လာတယ်လို့မေးရင်နံပါတ်တဲ့ဘသူအကြောင်းနားလဲလာလို့ခန္ဓာအကြောင်းကောင်းကောင်းနားလဲလာတယ်ဘုန်းကြီးတို့ရဲ့ခန္ဓာတရားဓမ္မများရဲ့ခန္ဓာကိုယ်ကြီးဟာမွေးဖွားလာကြတဲ့ကိုယ်ကဘယ်ကိုဥတည်သွားနေပါလိမ့်သင်မင်းခြံကိုသွားနေတယ်ခန္ဓာလမ်းစဉ်ကဘယ်ကိုသွားနေတယ်ကံပေးသောခန္ဓာမန္တများတို့ဟာကံစီမန္တက31ဘုံကိုသွားနေတယ်။ဉာဏ်စီမန္တကနိဗ္ဗာန်ကိုကျေးဇူးပြုနေမယ်။ဒါဆိုရင်ဒီနေ့ခွင်းတို့တရားဓမ္မများကကံလန်းမှဘယ်လန်းတို့ဟောဒီခန္ဓာ5ပါးကိုအကဲခတ်လိုက်ပါ။ကိုယ်ခန္ဓာကိုယ်ကြီးကိုဉာဏ်လေးနဲ့ကဲခတ်တော့တရားဓမ္မတွေဒုက္ခန္ဓာကိုယ်ကြီးချမ်းသာနေသလားကြည့်လိုက်ပါဦး။ချမ်းချမ်းသာသာပြောနေသလားဆင်းရဲတယ်ပြောနေသလားတောင်းတင်ညောင်းညာကြိုက်ခဲပြီးအိုးဟိုနာကတစ်မျိုးပြဒီနာတစ်မျိုးပြဩဘာလို့ဆင်းရဲနေတယ်မေးရင်ခန္ဓာရလို့ဘာလို့ဆင်းရဲနေတယ်ဆက်စွာဘုရားကနတ္တိခန္ဓာတမဒုက္ခဆိုလို့ပြောတဲ့ခန္ဓာတမခန္ဓာနဲ့တူသောဒုက္ခဆင်းရဲခြင်းသည်နတ္တိမရှိဘူးဘယ်တော့တဲ့ခန္ဓာကိုယ်နဲ့တူသောဆင်းရဲခြင်းသည်မရှိဘူးခန္ဓာရတာဆင်းရဲခြင်းကိုရတာပဲခန္ဓာရတာဒုက္ခရတာပဲခန္ဓာရတာပါရှင်ဒါဆိုရင်ခန္ဓာမရှိမှဒုက္ခမရှိတာပေါ့နိဗ္ဗာန်ဆိုတာခန္ဓာငြိမ့်တဲ့အလို့နိဗ္ဗာန်ဆိုတာဘာလန်းတဲ့ခန္ဓာရုပ်သိမ်းတဲ့အလို့ဟောဒီဘုန်းကြီးတို့ခန္ဓာကိုယ်ယုတ်တိလည်းမရှိနံလည်းမရှိတော့ဘူးယုတ်တိနံလေးချုပ်ငိမ့်ယုတ်သိမ့်ပြီးတော့အသင်္ကတတဲ့အမတ္တဒုက္ခနိဗ္ဗာန်ဓာတ်ကိုညှက်ပြီးမျက်မှောက်ပြုသွားလေတော့ဦးဇရာလည်းနာဇရာလည်းခန္ဓာယုတ်နံလေးချုပ်ငိမ့်တော့ယုတ်နံနဲ့ပတ်သက်ပြီးပူပင်စရာရှိပါဦးမလားဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေခန္ဓာယုတ်နံရှိရင်မရှိတဲ့ဒုက္ခရှိတယ်ယုတ်နံမရှိရင်ဒုက္ခမရှိဘူးခန္ဓာရှိတညာဒုက္ခခန္ဓာငြိမ့်ရင်ဒုက္ခဒါကြောင့်ဒုက္ခသစ္စာမဒုက္ခသစ္စာဆိုတဲ့နိဗ္ဗာန်ဓာတ်ကိုမျက်မှောက်ပြုနိုင်ဖို့အတွက်ဘုန်းကြီးတို့တရားဓမ္မများကဒီနေ့မြတ်စွာဘုရားမိန့်တော်မူခဲ့သောခန္ဓာအကြောင်းလေးတွေကိုကောင်းကောင်းသိဖို့အတွက်အကဲကကြည်တန်းကြည်တန်းမှကဲနံပါတ်တဲ့ခန္ဓာကိုယ်တရွရွဓမ္မမှပေါ်တဲ့သဘောကဘာတရားတဲ့လဲယုတ်တရားလမ်းပြီးတော့သိနေတာလေးကဒါဆိုရင်အရှိတံဖြစ်တဲ့ဟောဒီယုတ်နံဆိုတဲ့ယုတ်တရားခန္ဓာကိုယ်ကြီးကဘာဒီပဲပြပြချမ်းသာတာပဲပြပြဆင်းရဲစရာပဲပြပြသူပြလာနေသောအာယုန်တရားတို့သည်စက္ကမလဖြစ်ပြီးပစ္စည်းလို့ဗာသစ္စာတဲ့ဩခန္ဓာကဒုက္ခသစ္စာပဲအိုးတကယ်ဆင်းရဲတဲ့ခန္ဓာပါလားခန္ဓာကိုယ်တကယ်ဆင်းရဲတဲ့ခန္ဓာပါလားလို့ခန္ဓာကိုယ်ယုံနံဓမ္မသင်္ခါရတရားတို့စက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့ဖြစ်ပြီးပြလိုက်ဖြစ်လိုက်ပြလိုက်သဘောလေးကိုလှမ်းလို့လှမ်းလို့လှမ်းလို့မြင်နေပြီဆိုရင်အဲ့ဒီမြင်နေတဲ့အချိန်မှာဖြစ်တဲ့တရားဓမ္မများစိတ်ပြီးတန်ဖို့မရှိနေဘူးလားတန်ဖို့ရှိသွားပြီနော်ဘာဖြစ်လို့လဲလို့မြင်ရင်ဒီအချိန်မှာဘာတွေမြင်နေလို့လောဘဒေါသမောဟတရားတွေမြင်နေတယ်တဏှိယဖြင့်အပယ်လေးပုံရောက်စေနိုင်တဲ့အကုသိုလ်တွေတည်ငါယက်နေတယ်ငြိမ့်နေတယ်အပယ်တကားပိတ်တဲ့အသိလေးတွေဖြစ်နေခြင်းကြောင့်ဘဝဒီပါဖြစ်တဲ့တန်ဖို့ရှိနေတယ်ဘာဖြစ်ဘာဖြစ်လို့များဘဝတန်ဖို့ရှိသွားသလဲလို့မေးရင်တန်ဖို့ကိုသိလာလို့ဘာကိုသိလာလို့တရားရဲ့တန်ဖို့ကိုနားလဲလာတယ်ဘဝရဲ့တန်ဖို့ကိုနားလဲလာတယ်ရရှိရအချိန်လေးတွေကို
တန်ဖို့နားလဲလာတယ်ဩတို့ရရှိတဲ့အချင်းရစ်ဒီနာကြီးတွေဟာတို့တဲ့တန်ဖို့ရှိအောင်တဲ့ဘာလို့ရမယ်စူးစားရမှာပါလားတို့စိတ်ကလေးကိုခဏခဏဘာဖြစ်လာလဲပြင်ဖို့စိတ်ဝင်စားလာစိတ်ကိုပြင်ဖို့ရောက်လာစိတ်ကိုပြုပြင်ဖို့စိတ်တွေဖြစ်လာစိတ်ကလေးကိုအမြင်နဲ့ပြုပြင်မှဩငါတက်တာရရမယ်နော်စိတ်ကလေးကိုမပြင်ဘဲနဲ့ဒီတိုင်းသာထားလို့ရှိရင်အငြိကြီးတွေဝင်လာတယ်စိတ်မှာအငြိကြီးတွေလောဘအငြိကြီးတွေကလန့်ကန့်ကြီးလာမယ်ဒေါသအငြိကြီးတွေမောအငြိကြီးတွေမာမနာအငြိကြီးတွေအိတ်သားမေးစိတ္တအငြိကြီးတွေအဲ့ဒီအာဟုသောအငြိကြီးတွေကန့်ကြီးနေသောပုဂ္ဂိုလ်ရဲ့စိတ်သည်ချမ်းသာသလားဆင်းရဲမှာအာဟုသောအာယုန်တွေကန့်ကြီးခွင့်ရသောစိတ်သည်ဆင်းရဲနေခြင်းကြောင့်ချမ်းသာခြင်းတရားနယ်ပယ်ကိုဘယ်တော့မှမရောက်နိုင်ဘူးဒါဆိုရင်စိတ်ချမ်းသာဖို့အတွက်စိတ်ငြိမ်းချမ်းဖို့အတွက်ဘာအာယုံတို့ဖြင့်တွဲဆက်ထားရမှာပါလိတရားအာယုံဘာအာယုံနဲ့လဲခန္ဓာကိုယ်ထဲမှာထင်ရှားရှိနေရုပ်စင်နာစင်ယုတ်နံဓမ္မသင်္ခါရတရားတို့ပေါ်မှာညံလေးနဲ့လန်းလို့သတိပဒဆိုတဲ့တမ္မာသတိမေကင်ကိုကင်ကအကဲကအကဲကအကဲကလန်းလို့လန်းလို့ကြည်တန်းကြည်တန်းမှာအရှိကံအာယုံအကြည့်ကံသဘောတို့သည်စက္ကန့်နဲ့စက္ကန့်နဲ့ဘာဖြစ်နေလဲဖြစ်ပြီးပြစီနေတဲ့ချက်လိုက်ချက်လိုက်ပေါ်လိုက်ကြောက်လိုက်ပေါ်လိုက်ကြောက်လိုက်ပေါ်လိုက်ဘလားဖြစ်လိုက်တဖြက်ဖြက်နဲ့သူ့သဘောတို့ဖြစ်ပြီးပြစီတဲ့ဗာသက်သာလို့ပြနေတယ်။ဩဖြစ်ပြီးပြစီတဲ့သဘောလေးကဗာသက်သာလှမ်းလို့လှမ်းလို့ညံလေးနဲ့တွေးကြည့်နေတဲ့သဘောလေးကဗာသက်သာဒုက္ခသစ္စာမှာမေကသစ္စာတို့ဒုက္ခသစ္စာမှာဒါလမ်းပြောင်းသွားပြီဒကာရမတို့ရဲ့ခန္ဓာရဲ့ယုံနံဓမ္မသင်္ခါရတရားတို့အမျက်မပြတ်ချုပ်ချော့ပစ္စည်းမှုသဘောလေးတွေကိုလှမ်းလို့မြင်နိုင်မြင်နိုင်မှာအဲ့ဒါဘယ်လမ်းကိုလှမ်းလိုက်ပြီးဒုက္ခသစ္စာမှာမေကသစ္စာတို့ဖြစ်သွားပြီဟုတ်တယ်နော်ဘုန်းကြီးတို့တရားဓမ္မတွေတသံတရားလုံးမှာ6လမ်းလာတဲ့လမ်းကဒုက္ခသစ္စာမှာသမုဒိယသစ္စာတို့သမုဒိယသစ္စာမှာဒုက္ခသစ္စာတို့ဟောသမုဒိယဒုက္ခဒုက္ခသမုဒိယမလဲနေဘူးလားဘယ်တော့ကလည်လာတယ်လို့မင်းရင်တန္တရာလာဇန်တရေကတန္တရာလာဇန်တရေကဘာသစ္စာနဲ့ဘာသစ္စာတွဲလာခဲ့အာသမုဒ္ဒယဒုက္ခဒုက္ခသမုဒ္ဒယတတွဲခြင်းကြောင့်မွေးသေးမွေးသေးမွေးသေးတာပဲဒါဆိုရင်ဒီနေ့မြတ်စွာဘုရားအဆုံးမသာသနာတော်မှာတွေ့တဲ့ကာလမှာဒုက္ခသစ္စာမှဘာသစ္စာတို့အေးဒုက္ခသစ္စာမှာမေကင်အာယုံနဲ့ကိလကင်းငင်းသောမေကစွန်အောင်လေးတွေနှလုံးသားထဲမှာတပတ်ပတ်တွေးကြည့်ခွင့်ရပြီဆိုရင်ဒုက္ခသစ္စာမှာမေကသစ္စာတို့မေကသစ္စာမှာနိရောဓသစ္စာတို့ဆိုရင်ဘာပြောင်းပြီလမ်းပြောင်းပြီဘာပြောင်းပြီဒါကြောင့်မလို့ဘုန်းကြီးတို့တရားဓမ္မမြန်ရဲ့အသိဉာဏ်ထဲမှာအခုလို့ခန္ဓာရဲ့ဖြစ်စဉ်ခန္ဓာကိုယ်ထဲမှာတကယ်ထင်ရှားရှိနေတဲ့ယုတ်နံဓမ္မသင်္ခါရတရားတို့ဤတဏှာပဲယုတ်ကိုပဲဖြစ်စီနံကိုပဲဖြစ်စီယုတ်ကမထာနိုင်ရင်ယုတ်ကိုအဓိကဆောင်ပြီးတော့မှနံမှတ်နံအာယုံမှတ်မိမိသဏ္ဍာန်ထဲမှာထင်ရှားနေသောအာယုံတက်ကလေးကိုတတိနဲ့ကပ်ပြီးစောင့်ကြည့်မယ်ဆိုရင်အကြည့်ခန္ဓာကဘာသက်စာသိတဲ့ဉာဏ်ကသေးတာကရာဂဒေါသမောဟတွေချုပ်ငြိနေတာကနောက်ခန္ဓာမလာတာကလည်းဒီရောဓသစ္စာဆိုသစ္စာမဆိုင်ဘူးလားဘယ်အချိန်မှာသစ္စာထိုက်နေတယ်လဲလို့မေးရင်ခန္ဓာကိုညာနဲ့ကြည့်တဲ့အချိန်တိုင်းအချိန်တိုင်းမှာဘာထိုက်နေတဲ့သစ္စာထိုက်တဲ့အချိန်ဝိပဿနာညာထိုက်တဲ့အချိန်ပဲအဲ့ဒီဝိပဿနာညာထိုက်တဲ့အချိန်လေးများဖြစ်သွားမယ်ဆိုရင်တော့တရားဓမ္မများရဲ့ဘဝပြီဘာဖြစ်ပြီတန်ဖို့ရှိသွားပါပြီဘာဖြစ်လို့တန်ဖို့ရှိသွားပါလဲတန်ဖို့သိသောဉာဏ်ဖြင့်ပေါင်းသွားလို့ဒါနဲ့ပေါင်းသွားလို့အေးတန်ဖို့သိတဲ့မေကသစ္စာဘာဝနာစွာတို့ဖြင့်အမြဲမပြတ်ပေါင်းသိင်ပြီးမိမိတို့လိုရာစခန်းဖြစ်တဲ့ဥခြင်းနာခြင်းသိခြင်းကင်းသောမဘုံနိဗ္ဗာန်ကိုလင်းမြန်သောအသိဉာဏ်တို့ဖြင့်ရရှိနိုင်ကြပါစေလို့ဖိန်တော်မြတ်တာပို့၍ကဲအားလုံးလက်အုပ်ရှိဩတာယောမဇ္ဇနာတတ္တမံပฏิပတ်တိသ ဣဒာကာလဒုက္ခယံတုပါဠိတုစိနသာသနံပရိပတိပရိပတုသောသောတတ္တမိစာသူတော်ကောင်းတရားတို့သာလျင်ဩသာကျိုးစားအားထုတ်လျက်ရှိရပါပေကုန်သောယေမာဇနအခြင်းယံရှင်တို့အားလုံးကုန်သောတရားဓမ္မပေါ်သူတော်ကောင်းတို့သည်ဒုက္ခယံတုကျမ်းမာခြင်းချမ်းသာခြင်းရှိကြကုန်သည်ဝန်တို့ဖြစ်ကြပါစေကုန်သည်ဣဒာကာလရှင်င်းစွာသောကာလပတ်လုံးသီနသာသနာမြတ်စွာဘုရားရှင်45ဝါတိုင်တဲ့ထူထောင်မှုခဲ့တဲ့ပရိယတိသာသနာပရိပတ်တိသာသနာပရိဝေဒသာနာတော်မြတ်ကြီးကိုပါဠိတို့စောင့်ရှောက်နိုင်ကြပါစေကုန်သတည်းဝါပါဠိတို့ကိုနဲ့အသက်မငက်ွက်ပဲသံသရာအကျိုးကိုများဤကို၍ကောင်းစွာမှသွေးစောင့်ရှောက်နိုင်ကြပါစေကုန်သတည်း
ကဲမေတ္တာစွန်အားလေးကိုတလောကလုံးပေါ်မေတ္တာပို့၍ကိုယ်တို့ကောင်းမှုတရားလေးကိုမျှတမ်းပေးပြီးကြားမှဖြစ်ပါတယ်အလုံးညာဖြတ်ဖြတ်ဖြင့်မေတ္တာပို့ကြရအောင်အထေရမှာမြာတရဝါရှမ်းသာကိုစိတ်မြဲကြပါစေအန္တရေကင်းဘေးတွေရှင်လည်းငင်းချမ်းသာကြပါစေ။အောအယမညာသရဝါချမ်းသာကိုစိတ်မြဲကြပါစေ။အန္တရကင်းဘေးဘရှင်လည်းငင်းချမ်းသာကြပါစေ။အနန္တစေကြဝလာညာသရဝါချမ်းသာကိုစိတ်မြဲကြပါစေအန္တရာယ်ချင်းဘေးတွေရှင်လည်းငင်းချမ်းသာကြပါစေတရားဟောတရားနာနာသရဝါချမ်းသာကိုစိတ်မြဲကြပါစေအန္တရာယ်ချင်းဘေးတွေရှင်လည်းငင်းချမ်းသာကြပါစေကိုစိတ်နှပြဘေးရန်ကွာကျန်းမာကြပါစေကိုစိတ်နှပြဘေးရန်ကွာရှမ်းသာကြပါစေမေတ္တာနှလုံးကိုစီသုံးကျွင်ပြုံးကြပါစေမေတ္တာရန်သူသောတာမှုအဘုကင်းပါစေမေတ္တာရေရှမ်းကိုစီပြန်အေးချမ်းကြပါစေခန္တီနှလုံးကိုစီသုံးကျွင်ပြုံးကြပါစေဒုမေတ္တာစွမ်းကဝါလွန်ဤကြံကြပါစေဒုမေတ္တာစွမ်းကဝါလွန်ငြိမ်းချမ်းကြပါစေဤသို့ပြုရနာပေါင်းများကြောင့်အမတသီမံဤနိဗ္ဗာန်ကိုဤကံထုံးဆောင်ရောက်စေသောယနေ့ယခုအာတုသမြာမြာဘာကကိုမိဘစေယမျိုးတဟာနှင့်ကိုမဆောင်ကြကိုဆောင်နကအရင်စရေရှိသမြာလုံးစုံဘုံ30တက်ဖြစ်ဖြစ်သမြာရှိရှိတမ်းရဝိနေရတို့ကြာကြပါစေအင်္ဂဝေဒီညာတွေသာသူဟောစေတော်ကုသိုလ်အမြယူတော်မူကြပါဘုံတော်အရိယာသူတော်ကောင်းတို့ဩသာအသောမေတ္တာနှင့်အကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကို
ဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုကုသိုလ်အမြယူတော်မူကြပါကုန်တော်အရိယာသူတော်ကောင်းတို့ဘုရားအတော်မေတ္တာနှင့်ကျွန်ုပ်တို့အားလုံးရသောကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်အားဖြင့်အားဖြင့်အားဖြင့်ကုသိုလ်များယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ဘုရားအတော်မေတ္တာနှင့်ကျွန်ုပ်တို့အားလုံးရသောကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုကဲအာလောယရဏစံတမြခဲ့တို့အေချမ်းတရားရှိကြပြီပြစ်စုပန်တကွေကိုစည်းကိုငါတရားထူတွေ့ကြပါစေ။